မြန်မာသမ္မတဥက္ကဋ္ဌဟာဒေးလီမြို့အိန္ဒိယသမ္မတအိမ်တော်မှာချက်သပင်းနေကကျင်းပတဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဒုတိယတက်တန်းဝန်ကြီးချုပ်ဖြစ်တဲ့ကျန်းသစ္စာကျင်းဆိုပွဲအခမ်းအနားကိုတက်ရောက်ခဲ့ပါတယ်။ကျန်းသစ္စာကျင်းဆိုပွဲကိုသီရိလင်္ကာနိုင်ငံသမ္မတ၊ကာဂျစ်စတန်နိုင်ငံသမ္မတ၊ဘင်္ဂလားဒေ့ရှ်နိုင်ငံသမ္မတ၊နီပေါ်ဝန်ကြီးချုပ်၊ဘူတန်နိုင်ငံဝန်ကြီးချုပ်၊မော်ရီရှပ်စ်နိုင်ငံဝန်ကြီးချုပ်၊ထိုင်းနိုင်ငံဝန်ကြီးချုပ်ရဲ့အထူးကိုယ်စားလှယ်နဲ့တို့တက်ရောက်ခဲ့ကြပါတယ်။ကျန်းသစ္စာကျင်းဆိုပွဲအပြီးမှာနိုင်ငံတော်သမ္မတဦးဝင်းမြတ်ဟာအိန္ဒိယသမ္မတနိုင်ငံဝန်ကြီးချုပ်ရှရီနရင်ဒရာမိုဒီနဲ့တွေ့ဆုံပြီးဂုဏ်ယူဝမ်းမြောက်ကြောင်းပြောကြားခဲ့ပါတယ်။အစောပိုင်းတုန်းကအိန္ဒိယနိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရကအိန္ဒိယနိုင်ငံရဲ့အရှိဒေသမှာလှုပ်ရှားမဲ့မူဝါဒ Act East Policy မှာအရေးပါတဲ့ပုံကိုကြီးဖြစ်တဲ့သမ္မတကြီးဦးဝင်းမြင့်ဟာဝန်ကြီးချုပ်မိုဒီနဲ့ကောင်စီဝင်အဖွဲ့ဝင်ဝန်ကြီးတွေကျန်းစစ်သက်စာကျင်းဆိုပွဲအခမ်းအနားကိုတက်ရောက်ဖို့ဒေးလီကိုရောက်လာပြီးဖြစ်ကြောင်း Twitter မှာရေးပါတယ်။သမ္မတဦးဝင်းမြင့်ဟာမြန်မာတိုင်းပင်ခံပုံကိုဒေါန်းဆန်းစုကြည်ကိုစားတက်ရောက်လာတာဖြစ်ပါတယ်။